မြန်မာနိုင်ငံအတွင်း COVID-19 ရောဂါထိန်းချုပ်ရေးနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေအောင်မြင်ရေးအတွက်အကောင်းဆုံးအစီအစဉ်တွေကိုကြည့်ပြီးတိုက်ပီရဲ့လိုအပ်ချက်နဲ့အညီလုပ်ကိုင်နေတာကြောင့်ရွေးကောက်ပွဲနေ့မှာစိတ်လုံးလုံးချုံချုံနဲ့မဲပေးဖို့အခြေအနေရှိနေတယ်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်
ဒီကောက်ပွဲနဲ့ပတ်သက်လို့ဆိုရင်လေတခြားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေမှာဘယ်လိုလုပ်ကြလဲဆိုတာလေကျွန်တော်တို့လေ့လာပါတယ်တခြားနိုင်ငံတွေမှာအကြမ်းအရေးဘက်ကလုံလုံချုံချုံနဲ့ရွေးကောက်ပွဲတွေဖြစ်အောင်လို့ဘယ်နိုင်ငံတွေကဘယ်လိုလုပ်လဲပေါ့နော်အဲကျွန်တော်တို့ကအချမ်းသာဆုံးနိုင်ငံတွေကမဟုတ်ပေမဲ့လေအကောင်းဆုံးအစီအစဉ်တွေကိုကျွန်တော်တို့ကြည့်ပါတယ်အစီအစဉ်တွေကမျိုးမျိုးပါပဲတနေရာနဲ့တနေရာမတူပါဘူးတချို့နေရာတွေမှာဆိုရင်တော့အစီအစဉ်တွေကပို့ပြီးတော့ပို့ပြီးစိတ်ချရတယ်လို့ပြောအောင်ပေါ့နော်တချို့နေရာမှာတွေကျတော့တိတ်သိစိတ်ချရတဲ့ပုံစံမရှိပါဘူး။အဲ့တော့ကျမတို့ကအကောင်းဆုံးအစီအစဉ်လေးကြည့်ပြီးတော့ကျမတို့နိုင်ငံရဲ့လိုအပ်ချက်နဲ့ကျမတို့နိုင်ငံရဲ့ရည်မြင့်ရှိတဲ့အတိုင်းအတာနဲ့ဆိုလို့ရှိလို့ရှိရင်ဘယ်လိုပုံစံနဲ့လုပ်ရမလဲဆိုတာတိတိကျကျစဉ်းစားပြီးတော့လုပ်ထားပါ။အဲ့ဒါကြောင့်မလို့ကျမတို့ပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲနေ့မှာလည်းစိတ်လုံးယုံကြုံနဲ့မဲသွားပေးဖို့အခြေအနေတွေရှိပါတယ်လို့ကျမအနေနဲ့ပြောချင်ပါတယ်
။နိုင်ငံတွင် COVID-19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့မနေ့ကပြည်သူတွေကိုအစီအခံတင်ပြတဲ့မိန့်ခွန်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကရွေးကောက်ပွဲကိစ္စကိုလည်းထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့အတွက်လိုအပ်တာတွေပြင်ဆင်ထားပြီးဖြစ်တယ်လို့ရွေးကောက်ပွဲအတွက်လိုအပ်မဲ့ကျမရေးအကာအကွယ်ပစ္စည်းတွေကိုတရုတ်နိုင်ငံကနေနိုင်စင်လေချောင်းနဲ့လက်ခံရယူပြီးတနိုင်ငံလုံးကိုဖြန့်ဝေပေးဖို့လည်းပြည့်ပြည့်စုံစုံစီစဉ်ထားတယ်လို့ပြောပါတယ်။ကျမရဲ့အားစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကလည်းအခုရွေးကောက်ပွဲကတရက်တည်းသာဖြစ်ပြီးအဲ့ဒီနေ့လာမဲပေးတဲ့သူတွေယူယူ surgical mask နှာခေါင်းစီးတက်လာရင်လုံခြုံမှုမတိကျနိုင်တာမို့လုံခြုံမှုအဆင့်တန်းအားကောင်းတဲ့ KN95 အမျိုးအစားနှာခေါင်းစီးတွေပြောင်းလဲပေးဖို့ပြင်ဆင်ထားတာကြောင့်ကုသခံရမှုနှုန်းကမရှိသလောက်နည်းပါးမှာဖြစ်တယ်လို့ VOA ကပြောခဲ့ပါတယ်မြန်မာနိုင်ငံမှာနိုဘလာ၈ရက်နေ့အထွေထွေရွေးကောက်ပွဲကျင်းပဖို့စိုင်းပြင်းနေချိန်မှာပဲမနေ့က COVID-19 ကူးစက်သူလူနာနောက်ထပ် 1426 ရောက်အထိပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူပေါင်း 46,200 ရှိပြီဖြစ်ပါတယ်။အော်တိုဘလာ26ရက်နေ့အတွက်တက်ခွဲနမူနာပေါင်း 12,400 ကိုစစ်ဆေးခဲ့တာမှာအခုလိုကူးစက်သူ 1,400 ကျော်ကိုထပ်ပြီးတွေ့တာပါ။မနေ့ကသေဆုံးသူ28ရောက်ရှိတဲ့အတွက်လည်း COVID-19 ကြောင့်သေဆုံးသူစုစုပေါင်း 1,122 ရောက်ရှိပြီဖြစ်ပါတယ်။